ဒီနေ့ညီမတို့တွေညိုင်းဖို့သွားတယ်ဆိုတာလေညီမတို့ဘယ်လိုအခြေအနေရှိလဲရှင
်အလုပ်ရှင်တွေအလုပ်သမားညိုင်းပြန်ပြေးပေးတဲ့အဲဒီစီးရီအနေနဲ့အမျိုးအဲဒီအလုပ်သမားကိုကြီးဌာနအနေနဲ့အဲဒီဘက်ကိုပဲစီးညောပြီးလိုက်ပေးနေအလုပ်သမားဘက်ကိုလိုက်ပေးတာမျိုးချင်းမရှိဘဲနဲ့အခုသူတို့ကတမိကတန်းလို့ချက်က6ချက်တောင်းထားတယ်ဒီမှာတစ်ချက်ဒီဒီအလုပ်လုပ်ကြညာတာကိုပြန်လဲရုပ်သိမ်းပြန်လဲရုပ်သိမ်းပြီးအဲဒီဥစ္စာတွေတွေဟိုအဆင်မပြေတာဘယ်တော့မှအဲဥစ္စာကိုပြန်ပြီးတော့သူကရုပ်သိမ်းပေးမှာမဟုတ်ဘူးအလုပ်လည်းပြန်မခန့်နိုင်ဘူးအဆင်လည်းမပြေဘူးတောင်းလို့ချက်တွေလည်းမပေးနိုင်ဘူးသူကဒီလိုမျိုးပဲညှိထုတ်ဒီမှာဘာကတော့ဖြည့်ရှင်းတာကတော့အခုဒီမှာလို့အလုပ်ထုတ်တာဥပဒေနဲ့ညှိလားဒီမှာလို့ဒီမှာအစီအစာချုပ်ရှိတယ်အလုပ်ရှိရင်အစီအစာချုပ်ကိုချိုးဖောက်ပြီးတော့ညီမတို့ကိုအလုပ်ထုတ်တာဖြစ်တယ်ညီမတို့ကအလုပ်ထုတ်မယ်ဆိုလို့ရှိရင်ညီမတို့ကို notice ပေးတာမျိုးတို့ဟိုအစီအစာချုပ်ကြီးကပထမတစ်ချိန်1 day ဒုတိယတစ်ချိန်1 day တတိယတစ်ချိန်1 day ဒီလိုမျိုးတွေလည်းမရှိဘဲနဲ့သူကအလုပ်ထုတ်တာဖြစ်တယ်တရားတော်အလုပ်ထုတ်လို့လားမတရားတာလားအလုပ်သမားကိုဥပဒေကိုချန်ပြေးရေးတယ်မျိုးတော့သူကအဲ့ဥစ္စာကိုငြိမ်နေတဲ့ပုံစံမျိုးနဲ့မဖြေဘူးမဖြေဘဲနဲ့အဲ့ဆိုလို့ရှိရင်သမီးတို့အလုပ်ထုတ်တယ်ဆိုလို့ရှိလို့ရှိရင်ဘာကြောင့်အလုပ်ထုတ်တဲ့ဥစ္စာအလုပ်ထုတ်တယ်ဆိုပေါ်တယ်မပြောခဲ့နဲ့ခုနှစ်နိုင်လေးစင်ကမျိုးညနေ၄ခွဲတည်းကညီမတို့ရဲ့၈နိုင်အလုပ်ချိန်၄နိုင်ခွဲအိမ်ကျန်ရောက်တော့မှအိမ်နေကိုညောက်ပြီးကမှအလုပ်ထုတ်စာတွေကိုအိမ်ကြီးလိုက်ပို့တယ်ဆိုတဲ့ဥစ္စာဒါကောက်ကျစ်တဲ့ပုံစံမျိုးနဲ့ဆက်သက်လုံချန်ထားတဲ့ဆိုတဲ့ဥစ္စာကိုညီမတို့ကပြောတယ်ပြီးတော့သူတို့အလုပ်ထုတ်ပညာကောင်စက်ရုံထဲမှာမကပ်ဖဲနဲ့ public area ပေါ်မှာတက်ကပ်ထားတာလည်းဖြစ်တယ်အဲ့ဒါတွေကိုလည်းညီမတို့ကပြောတယ်အဲ့ဒါတွေကိုပြောတော့ဒါဥပဒေနဲ့နီးလန်းကြလားနီးလန်းမကြဘူးလားလို့မေးတဲ့အခါမှာအလုပ်သမားဆေးဆေးအရာရှိဖြစ်တဲ့ကိုဝင်းသူကတော့ဒါကတော့လှုပ်ရှင်နေတဲ့ကဥပဒေနဲ့တော့မကိုက်ညီဘူးဆိုတာဥပဒေနဲ့ကိုက်ညီအောင်သူတို့ကိုလုပ်ပေးဥပဒေနဲ့လိုက်နာပေးအဲ့လိုမျိုးကြပြန်တော့လည်းအလုပ်ရှင်ကိုဥပဒေလိုက်နာဖို့တော့ကိုဖီးယားပေးခြင်းမရှိဘူးငြိမ်ပြီးတော့စိတ်စိတ်ငြိမ်တတ်နေတယ်အလုပ်ရှင်နဲ့အလုပ်သမားပဲဒီမှာအပြန်အလှန်လို့စကားများပြောဆိုလုပ်နေတယ်သူတို့ကဓာတ်ရင်ပြန်ပြေးပေးနေတဲ့လူတွေကဒီတိုင်းငြိမ်ပြီးတော့နားထောင်ပြီးတော့အလုပ်ရှင်ရဲ့ဥပဒေချိုးဖောက်မှုကိုအတိပြုလက်ခံပေးနေတဲ့အတိုင်းထိုင်နေပြီးတော့သူတို့အလုပ်ထုတ်တယ်ဆိုရင်အယောက်30ရာလဲအမရဲ့ခုလုံးစက်ရုံမှာတမကစတီချောင်းနဲ့အယောက်30ပုဂ္ဂနာမျိုးအစားအဖွဲ့ဝင်တွေအကုန်လုံးချုပ်ပြစ်တယ
်ဆိုတော့ညီမလေးတို့အခုပြန်လာတဲ့အခါကျတော့နောက်ဆုံးအဖြေကဘယ်လိုဖြစ်သွားလဲရှင်ဟိုနောက်ထပ်ဆစ်ဆက်ညှိနှိုင်းမှုကဘယ်လိုတွေဖြစ်အောင်လဲရှင
်ဒီအယောက်30ကိုဘယ်နည်းနဲ့မှအလုံးမပြောမခန့်ပေးနိုင်ဘူးပေါ့နော်သူတို့တောင်းဆိုချက်တွေကိုလည်းလုံးဝမပေးနိုင်ဘူးသူတို့ကတော့ဒီနေရာမှာညှိနှိုင်းလို့မရဘူးအစ်စ်မပြေဘူးဆိုလို့လို့ရှင်တိုက်တဲ့နေရာကိုတက်သူတို့ကလည်းအယောက်30ကိုချုပ်ချဖို့ရဖို့အရေးကြီးတယ်သူတို့ကလည်းရှေ့ရှုရပေါ့သမီးတို့တောင်းဆိုချက်တွေနိုင်ရမသိဘူးတပည့်ရဆက်ထိုင်နေဦးမှာပဲဆိုပြီးပြောပြီးတော့ပြန်လာခဲ့တယ်ပြန်ပြေးဖွဲ့ရတာသမီးတို့အကြောင်းကြားလာရယ်မနေ့ကစင်နာယူညီနိုင်ထပ်ပြီးတော့ပြုလုပ်မယ်ဆိုရယ်
တကယ်လို့အလုပ်ထုတ်ပြတယ်ဆိုရင်တော့မှရောချင်းနဲ့နာကြီးကဘယ်လိုပုံစံမျိုးနဲ့ဖြစ်လာမယ်ဆိုတာကိုညီမလေးတို့တွေတည်ထားတာရှိလားရှင
်ဟိုဒီလိုမျိုးလက်မခံနိုင်ဘူးအလုပ်ပဲညီမတို့ကလုပ်ငန်းကိုတည်ငြိမ်ရေးအတွက်ပဲဟိုအဖြစ်မသူတို့ကလည်းမရဘူးအလုပ်ထုတ်ပြမယ်ဒါရောချင်းပြမယ်ဒါပေမဲ့ရောချင်းပြမယ်ဆိုရယ်ဥစ္စာတွေသူတို့ကပြောတယ်ဒါပေမဲ့ရောချင်းပြမယ်ဆိုရင်ဘယ်လိုသိနေပေးမယ်ဆိုတဲ့ဥစ္စာလဲညီမတို့ကလည်းမမေးတယ်လို့သူတို့ကလည်းမပြောဘူးညီမတို့အနေနဲ့အဲ့ဒီရောချင်းဆိုတဲ့ဥစ္စာကိုဘယ်လောက်ပဲပေးပေးညီမတို့အနေနဲ့ရောချင်းကိုမလိုချင်ဘူးလုပ်ငန်းကိုတည်ငြိမ်ရေးကိုပဲညီမတို့ကလိုချင်တာအခုမှဖြစ်နေတာလေကြော်ကြည့်ယူလိုက်တယ်ကြော်ကြည့်ယူရလို့ရှိရင်အဲ့အယောက်30ကအလုံးလက်မဲ့ဘဝနဲ့အေးအေးဆန်ရမှာကိုကဒေးတော်ရှိရသတ်မှတ်ပြီးရနောက်ပိုင်းမှာလုပ်ငန်းရှင်တော်တော်များများကအလုံးမခန့်တော့ဘူးမှရယ
်ဟို
အလုံးလူသေးခေါ်တာမျိုးပါတော့မရှိတော့ဘူးအလုံးရဖို့ဆိုတာအရန်ခဲရင်းတယ်အဲ့ဒါကြောင့်မလို့ညီမတို့ကအယောက်30လုံးကကြော်ကြည့်နဲ့ဘာမှယူမှာမဟုတ်ဘူးလုပ်ငန်းကိုပြင်းရေးဆိုတာပဲသမီးတို့ကအဲ့ဒါလုပ်ငန်းအရှုံးပေါ်လို့ဒီယောက်30ကိုလျှော့ပါတယ်ဆိုဒီလိုမျိုးဒေးတော်ရှိရသတ်မှတ်ပြီးရနောက်ပိုင်းလောက်ခလာလာတိုးလာလို့သူတို့အရှုံးပေါ်တယ်ဆိုလို့ရှိရင်ဒီစက်ရုံမှာနေတိုင်းအဲ့ဒီဒေးတော်ရှိရတိုးပြီးရနောက်ပိုင်းရအခုလူတစ်ခေါ်ထားတာ300ဒေါ်လောက်ဖြစ်နေပြီ။နေတိုင်းနေတိုင်းအင်တာဗျူးခေါ်တယ်။နေတိုင်းနေတိုင်းအလုပ်ခန့်နေ။ဒါနေတော့ရှိရသတ်မှတ်ပြီးတဲ့နောက်ပိုင်းမှာနော်။ရှင်းလာမယ့်3ရက်နေထိကိုအင်တာဗျူးတွေခေါ်နေ။လူတစ်ခေါ်နေတဲ့စက်ရုံတရုံကဟိုအရှုံးပေါ်လို့ဆိုတာကတော့ဒါလုံးဝမဖြစ်နိုင်တယ်လို့အခုဒီတကုံစိတ်ကမ်းမှာဒီခုရအထည်ချုပ်စက်ရုံကအင်ပါယာကြီးမားတဲ့စက်ရုံ၊သူ့ရဲ့အခိုင်အမာလုပ်ထားတဲ့စက်ရုံ၊ဘယ်စက်ရုံမှမရှိသေးဘူး။အဲ့လိုမျိုးအရှုံးပေါ်နေတဲ့စက်ရုံကဘာဖြစ်လို့နောက်ယုံတွေဆက်ချယ်နေရလဲ။အမျိုးအနေနဲ့မေးစရာမေးဖို့လည်းအများကြီးတယ်။လုံငန်းရှင်ကဒီလူကမတ်တမကောက်ရည်ရချက်ရှိရှိနဲ့ဖြိုခွဲတယ်လို့ပဲညီမတို့ကတောက်ချက်ချတာ။
အဲ့ဒါဆိုရင်မတ်တထားဆိုခုလိုဖြစ်ပြတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါမမ